မြန်မာနိုင်ငံ CFF ကတည်ကြိုးရတဲ့ချီပင်ကထောင်နဲ့ချီတဲ့မြို့သမီးတွေနဲ့မိန်းကလေးတွေကအင်ဒီဂျင်တရုတ်နိုင်ငံကိုတရားဝင်ပို့ဆောင်ပြီးတရုတ်နိုင်ငံသားတွေရဲ့ဇနီးများဖြစ်အတိတ်အကျလက်ထပ်ခံတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်သူကသူတင်နာလေးလာချက်အသေးကဖော်ပြပါတယ်ဂျော့ဟော့ကင်းစ်ဘလွန်ဘတ်ကတ်တို့လူလူချမ်းမာရေးဌာနရဲ့သူတင်နာလေးလာချက်အရတရုတ်နိုင်ငံမှာဇနီးများဖြစ်အတိတ်အကျပေးစားခံတဲ့မြို့သမီးခမန်းကြီး9500တိရှိတဲ့အကြောင်းလည်းဖော်ပြရတာပါအိမ်တော်ကလေးတယောက်ကရွေးကြည့်တယ်မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထက်မြန်မာမျိုးဥယျာဉ်က33%လောက်ယုံနေနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေသရင်းကမြန်မာလာဟုကမ္ဘောဒီးယားလိုနိုင်ငံတွေကချွတ်တဲ့လူမျိုးသမီးနဲ့မိန်းကလေးတွေကိုအိမ်တော်ဘက်ဖြစ်ငွေပေးပေါင်းတင်နေတာဖြစ်ပါတယ်တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ဖက်ပြေးလာသူတွေဖြစ်တရုတ်နိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံအမျိုးသမီးတွေကိုမြေမြန်ပြည့်စုံထားတဲ့အစီအစဉ်ခစားရဲမှာတော့အတင်းကျပ်ပေးစားခံရတဲ့အမျိုးသမီးတွေကိုအတင်းသားသမီးယူခိုင်းတာရှိတဲ့အကြောင်းလဲဖော်ပြထားတာပါပြည်ခတ်တွေနေရဆုတ်ခွာတာတွေနဲ့စီးရဲချက်တမှုတွေကြောင့်အမျိုးသမီးတွေမြန်မာနိုင်ငံကိုဆုတ်ခွာနေကြပြီးတရုတ်နိုင်ငံမှာအမျိုးသမီးအမျိုးသားလူကြီးတွေမမြတ်တမှုတွေကြောင့်အထူးသဖြင့်ဇနီးများလူဝတ်ချက်တွေရှိနေတဲ့ကျေးလက်ဒေသတွေမှာဇနီးများများတွေဖြစ်နေရောင်းစားခံရတာဖြစ်တဲ့အကြောင်းစီရင်ခံစားပြုစုသူတို့ဖြစ်တဲ့ဒူကော့တလန်ရောဘင်ဆန်ကပြောဆိုခဲ့ပါတယ်စီရင်ခံစားအတွက်မြန်မာနိုင်ငံအမျိုးသမီးတူဟာဆိုရင်လည်းတုံးညင်တိုင်းတိုင်းစနီးမြားဖြစ်ရောင်းစားခံပြီးသုံးရင်စလုံးအတိတ်ကကလေးမွေးခိုင်းခဲ့တယ်လို့လည်းဆိုပါတယ်ပိစားခံတဲ့မျိုးသမီးတွေထဲမှာပိစားသူနဲ့ရွာလူကြီးတွေကစီစဉ်နိုင်လဲပါဝင်လို့ရှိတယ်လို့စနီးမြားဖြစ်ရောင်းစားခံရသူတွေထဲမှာအထက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ဝန်းလောက်ထိပေးရလေရှိတယ်လို့လည်းသူတေသီကပြောပါတယ်